ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲကြာသာပတိနေ့ပွဲစဉ်တွေကဂျာမနီနဲ့ကော့စတာရီကာပွဲမှာပထမဦးဆုံးသောအမျိုးသမီးကွင်းလယ်ဒိုင်လူကြီးအဖြစ်ပြင်သစ်နိုင်ငံကစတက်ဖနီဟာဘတ်တာဝန်ယူမှာဖြစ်ပါတယ်စတက်ဖနီဟာဘတ်အပြင်သူ့ကိုကူညီမဲ့စီးကျက်ဒိုင်နေအဖြစ်အခြားအမျိုးသမီးဒိုင်နှစ်ဦးကိုဖီဘာအဖွဲ့ကရွေးချယ်ထားကြောင်းအမျိုးသားအဲ့ဒီလိုရွေးချယ်ထားတာကြောင့်အမျိုးသားတွေသာကစားတဲ့ဒီကမ္ဘာဖလားပွဲမှာအမျိုးသမီးဒိုင်လူကြီးတွေကြီးကျက်သွားမှာဖြစ်ပါတယ်။စီးကျက်ဒိုင်တွေကတော့ဘရာဇီးကနေဦးဇာဘက်နဲ့မက္ကဆီကိုကကရင်မက်ဒီနာတို့ဖြစ်ကြပါတယ်။ဗိုလ်ဒူနီကကစားခဲ့တဲ့ကမ္ဘာဖလားပွဲစဉ်မှာတော့အုပ်စုစီမှာအာဂျင်တီးနားကပိုလန်ကို2-0မရှိနိုင်နိုင်ပါတယ်။အာဂျင်တီးနားအသင်းဘက်ကဘလုံးပိုင်ဆိုင်မှုပို့ပြီးတော့ရရှိခဲ့ပြီးအသင်းကောင်းဆောင်မက္ကဆီကိုတိုင်ကန်သွင်းတဲ့ပယ်နယ်တီတစ်လုံးကိုပိုလန်ဂိုးသမားကကာကွယ်နိုင်ခဲ့ပါတယ်။အုပ်စုစီထဲမှာအခြားပွဲဖြစ်တဲ့မက္ကဆီကိုနဲ့ဆော်ဒီအသင်းတို့ကစားရမှာတော့မက္ကဆီကိုကဆော်ဒီကို2-0နဲ့အနိုင်ရရှိပါတယ်။ပွဲပြီးကန်ဒီမိနစ်ပိုင်းအလိုမှာဆော်ဒီအသင်းကတကူးပြန်သွင်းခဲ့တာပါ။ဗိုလ်ဒူးနေ့အစောပိုင်းကစားခဲ့တဲ့ပြင်သစ်နဲ့ဒူရကီပွဲမှာပြင်သစ်ကဒူရကီကိုတကူးကိုမရှိနဲ့ရှုံးပါတယ်။နောက်ထပ်အုပ်စုဒီပွဲစဉ်ဖြစ်တဲ့ဩစတြေးလျဒိန်းမတ်ပွဲမှာတော့ဩစတြေးလျကဒိန်းမတ်ကိုတကူးကိုမရှိနဲ့အနိုင်ရရှိခဲ့တာဖြစ်ပါတယ်။